င်းစိန်တော်ဟိုကျင်းတော်တင်မှာနိုင်ငံရေးအကျဉ်းသားတို့ရိုက်နေခံပြီးတဲ့နောက်တိုက်ပိတ်ခံထားရတဲ့အပြင်စစ်ကူတော်ခွင့်နဲ့ဧည့်သည်တွေခွင့်ပါဆယ်ပို့ခွင့်တွေပါပိတ်ပင်ထားတယ်လို့ဆိုပါတယ်ဒီကြောင့်ရန်ကုန်ကပိတ်ဖို့ထားတဲ့တရင်ကိုကိုသားညို့ကပြောပြပါပါ
ဖေဖော်ဝါရီလ28ရက်နေ့ကအင်းစိန်ဘူးကျင်းအောင်တွင်အကျဉ်းသားတွေကုကာယအားကစားကြီးမှာစကားများကြရာကနေပြီးတော့နိုင်ငံအကျဉ်းသား၄ဦးကိုစစ်ကောင်စီကျင်းအောင်ဝန်ထမ်းတွေနဲ့စီကံထင်းသိမ်းရေးအကျဉ်းသားအရာရှိခေါ်တဲ့တန်းစီစုသူတွေကရိုက်နှက်ခဲ့ကြတာလို့မြန်မာနိုင်ငံဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထုံးကပြောပါတယ
်ရိုက်ပြတဲ့အခါမှာလည်းဘောနောသူတို့ဒီနံပါတ်တို့ကပြည်သူ့တပ်တို့တွေလည်းပါတယ်ဘောနောပေါက်ပြတဲ့အရာတွေများတယ်အဲ့တော့တောက်လျှောက်လည်းရိုက်ပြီးမှလည်းတောက်လျှောက် main ကြီးတို့ဒီအဲ့ဒီတိုက်ပိတ်တဲ့ကာလာတိတိုင်အောင်ပေါ့နော်အဲ့ဒီတိုက်ပိတ်တဲ့နေရာဒီတိုင်အောင်တခါလေးပဲရိုက်နေပြီးမှခွဆောင်ရဖြစ်တယ်ပေါ့လေအဲ့တော့ဒဏ်ရာရည်တော်တော်များတယ်အဲ့ဒီနေ့မှလည်းဒါစေဝါကူတာမှုလာရောက်ပြီးချင်းမရှိတယ်လို့ပြောပေါ့နော်အဓိကခုလောဆယ်ကတော့၄ရောက်ပဲပိတ်ခံရတယ်မှာ
ရင်းနှခါတဲ့နိုင်ငံအကျဉ်းသား၄ဦးကတော့ကုထက်ထွေးလီညနှုံးမောင်ခေါ်အာနိုးနဲ့ကုတော်စင်ဦးတို့ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPN မြန်ကပြောပါတယ်လက်ရှိတိုက်ပိတ်ဖြစ်တံပြင်အခြားဖြစ်တံတွေပါခံရတယ်လို့ဦးတိုက်ထုံးကပြောပါတယ
်။အားဒီမှာ6လမတောက်ပါထပ်ခက်ခံရတယ်ပေါ့နော်။အဲ့တော့ခေါမာတော့6လမတောက်ကတော်တော်လေးကိုစူဝါဝါလူတွေကိုခတ်တယ်ပေါ့နော်။ပုံမှန်ဆိုတည်တယ်နမားတွေရဲစိုးသွမ်းတဲ့လူတွေကိုခတ်လာ။ဒါပေမဲ့အခုလက်ရှိနိုင်ငံရေးစင်းသား၄ယောက်လုံးကထောက်ခက်ခံရတယ်၊တိုက်ပိတ်ခံရတယ်။စေဝါကူတာမှုလည်းမပေးထားဘူးပေါ့နော်။အဲ့အပြင်မှာပြည်သူစုကပြဖို့ခွင့်ပါဆယ်ပါထပ်ခံထားရတယ်ပေါ့နော်။တလားဖြတ်ခံထားရတယ်လို့ကျွန်တော်သိရတယ်ဗျာ
။ဒီဖြစ်စဉ်တွေအင်းစင်ချင်းထောင်နဲ့နေပြည်တော်ကျင်းစည်းဌာနတွေကိုချင်းချင်းဆက်ကြေပြီပြန်လဲဖြစ်ဆိုတာမရှိပါဘူး။နိုင်ငံရေးသားဟောင်းများအဖွဲ့ဥဆောင်ကော်မတီဝင်ထွန်းကြည်ကတော့အခုလိုဖြစ်ရမျိုးလားဒီပဲမြန်မာနိုင်ငံတွင်ထောင်သီးသီးမှာနိုင်ငံရေးသားတွေကိုရန်သူတပ်ဖွဲ့ဖိနှိပ်ကြမ်းဖက်မှုတွေရှိနေတယ်လို့ပြောပါတယ
်။ထောင်တော်များများမှာနော်အာဃာတနဲ့ပေါ့နော်ရန်သူတပ်ဖွဲ့တတ်မှတ်ပြီးတော့အစိုးရဖိနှိပ်နေတာအကြမ်းဖက်နေတာတွေကထောင်သီးသီးမှာဟိုအဲ့လိုဖြစ်နေတဲ့ကြာကြတော့ဒါကြီးကဘယ်လို့မှလက်သိခံလို့မရဘူးညာ။တမီရင်ကျစ်ရှိချင်းလေးကိုနော်အဒီနိုင်ငံရေးသားတွေကိုခေါင်းဆောင်ထားမလားနော်သူတို့ကဥချိုးတာအဲ့ဒီအတွက်ကြောင့်မလို့ဘလောက်တောင်မှတို့နိုင်ချင်းနေပြီးချောင်းစည်းစည်းမှာအသက်ရှူချက်နေတယ်လဲဆိုတာကိုနော်အခုလိုမျိုးဖြစ်ရကြီးကတော့လက်တွေ့သက်သေခံနေတယ်ပေါ့နော်အသက်ရှူချက်သွားတဲ့လူတွေလည်းအဲ့ဒါချောင်းစည်းစည်းမှာရှိနေတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပေါ့နော် NGO အစိုးရအနေနဲ့ပေါ့နော်အခုလိုမျိုးတပိနေမှုတွေရပ်တန့်သွားအောင်အကြမ်းမှုတွေရပ်တန့်သွားအောင် ICRC အပါအဝင်ပေါ့နော်နိုင်ငံတကာအတိုင်းဝိုင်းကအားလုံးပူးပေါင်းပြီးတော့ဟုတ်ပြီနော်ဒီပေါ်ရန်ဒီကိုဖျားပေးဖို့လိုပါတယ်
။နိုင်ငံရေးသားများခုညီဆောက်ရွှေ့ရေးအသင်း ABB ရဲ့ထုတ်ပြန်ချက်အရအာနာသိန်းချိန်ကစပြီးတော့ဒီနှစ်မတ်လ၄ရက်နေ့ထိဆင်းရရဆိုရင်အာနာသိန်းမှုကိုစန့်ကျင်လို့ဖန်ဆီးခံရသူစုစုပေါင်း26,220 ရှိပြီးတော့အဲ့ထဲက2,156 ဦးထိသိမ်းခံရသည်ဖြစ်ပြီးထိသိမ်းခံရသူထဲကလည်း7,829 ဦးထောင်ဒဏ်ချမှတ်ခံထားပါတယ်။စစ်ကောင်စီဘက်ကတော့နိုင်ငံရေးသားဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲနဲ့စီစဲဥပဒေတွေကိုချိုးဖောက်တဲ့ရာဇဝတ်အကျဉ်းသားတွေဖြစ်ပေပြီးမှပြုပြောဆိုလို့ရှိပါတယ်ခင်ဗျာ။